ချောင်းဆောင်တရားအနီးကိစ္စကိုပြည်သူ့လွတ်တော်မှာမဲခွဲအနိုင်ယူခဲ့ပြီးမြန်မာနိုင်ငံရေးလောကမှာခရက်ထသွားတာကဗမာလူမျိုးကြီးပါတီဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကဒေသခံတိုင်းရင်းသားလူနည်းစုဖြစ်တဲ့မွန်တိုင်းရင်းသားတွေရဲ့ဆန္ဒကိုမျက်ကွယ်ပြုလိုက်တယ်ဆိုတဲ့ဝေဖန်ချက်ပဲဖြစ်ပါတယ်။ဒီဝေဖန်ချက်ရဲ့နောက်ကွယ်မှာကြမ်းခိုင်ဖွံ့ဖြိုးရေးပါတီပါဝင်နေတယ်ပဲပြောပြောချောင်းဆောင်ဒေသခံတွေဟာမွန်တိုင်းရင်းသားတွေထက်ဗမာလူဦးရေကပိုများတယ်ပဲဆိုဆိုနောက်ဆုံးထွက်လာတဲ့အဖြေကတော့ဥပဒေပေါင်းတဲ့ကနေထောင်ချီဆန္ဒပြခဲ့တဲ့ဒေသခံတွေရဲ့ဆန္ဒကိုလက်ရှိအာဏာရပါတီကဆန့်ကျင်အနိုင်ယူလိုက်တယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒီလိုဝေဖန်တဲ့ထွက်ပေါ်လာပြီး NLD ပါတီတာဝန်ရှိသူတချို့ကဒီကိစ္စဟာတိုင်းရင်းသားစည်းလုံးညီညွတ်ရေးနဲ့ဆိုင်တဲ့နိုင်ငံရေးကိစ္စတရဆိုတာတဲ့အာဏာရပါတီနဲ့အတိုက်ခံပါတီကြီးနှစ်ခုကြားကအင်အားပြိုင်မှုအဖြစ်ပြောကြားလာခဲ့ပါတယ်။မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒဆိုင်ရာလေ့လာရေးအဖွဲ့ကဦးမင်းစင်ကချောင်းဆောင်တရားကိစ္စဟာသူ့ပဲကိုယ်ပဲအားပြိုင်မှုတဲ့ဒေသလူမျိုးကိုအခြေခံတဲ့ဝိသေသအထူးပြုနိုင်ငံရေးဖြစ်တယ်လို့သုံးသပ်ပါတယ
်။ဒါတို့ဒီပြည်တော်စုဆိုရပိုင်းစစ်တော်ပိုင်းပေါ့နော်။အာဏာရပါတီနဲ့လူထောက်ခံသူတွေမြင်တာကတော့ဒါကတော့နိုင်ငံရေးတိုက်ပွဲပဲ။ဟာတန့်ခံရေးပါတီနဲ့ဟာ NLD မလိုလားသူတွေကဟိုကြောင့်ဆန်းတဲ့ဟာ NLD မခုတွဲနေတဲ့ပုံရိပ်ကိုထိုးနှက်ချင်လို့လုပ်တာပဲဆိုတော့ပုံမျိုးပြင်နေပုံရပါတယ်။အတကယ်ပြောရမယ်ဆိုရင်တော့ဗျာသူတို့ကဒါဟာသူ့ဘက်ကဘက်နိုင်ငံကြီးပေါ့နော်ပါကစ္စတန် politics ကိုမြင်နေကြရတယ်။သူတို့ကပါကစ္စတန် politics ကိုသူ့ဘက်ကဘက်နိုင်ငံကြီးလို့မြင်နေဆိုရင်သူကဟိုအားပြိုင်တာကြီးအားဆန်တာကြီးအလျှော့ပေးစရာမလိုဘဲနဲ့ငါသူနိုင်ကိုနိုင်အနိုင်ယူရမယ်ဆိုတဲ့ပုံမျိုးဆက်ပြီးတော့သဘောထားလိုက်တာကျွန်တော်တို့ဒါအမြင်တွေ့ရတာ။ဆိုတော့ဟိုကျွန်တော်အနေနဲ့ကတော့ဒီနိုင်ငံကြီးမှာဟိုဘက်ရှိတာပေါ့နော်သူ့ဘက်ကဘက်သဘောရှိတာအကျိုးစီးပွားရှိတာကိုကျွန်တော်ကလက်ခံပါတယ်။ဒါပေမဲ့လည်းဒီသူ့ဘက်ကဘက်ကနိုင်ငံကြီးရဲ့ပမာဏပေါ့ဗျာ။ဒါကတော့ဟိုအချောင်းကိစ္စနဲ့အချိန်ကာလပေါ်မူတည်ပြီးတော့အနည်းငယ်တော့ရှိပါတယ်။ဥပမာဆိုရုပ်ကောက်ပေါ်လိုကာလမျိုးစုံတော့ဒါမျိုးဟာမျိုးပို့ပြီးတော့အချိန်ညှင်းတာပေါ့နော်ဒီ partisan politics မျိုး။ဒါဒီလိုသားကိစ္စမှာကျတော့ဒီ two key opus ဆိုတာထက်ဆိုင်ရင်ကျွန်တော်ဒီမှာဒီတိုင်းသားရေသူတို့ data လာဝိ data သူတို့လူမျိုးဝိ data ဒါကိုပို့ပြီးတော့တိုင်းသားရေဘက်ကအလီကိပြုစေချင်မှာပါ။ဒီနေ့ဒီလူများစုပမာဏနေနဲ့သူတို့ရဲ့ identity politics ဆိုသူတို့ရဲ့ data ဝိ data လူမျိုး data ကိုပို့ပြီးတော့အဲ့ဒီစာနာစဉ်နဲ့ဆိုစစ်မျိုးတိုင်းလာရမှာသူမျိုးမပြင်းမှာဆိုပို့ရမှာသတိထားမိတယ်။ဘယ်လိုများချင်းဆိုရင်ငါတို့ကန်စမာကငါတို့ကတော့တော့ဖန်တီးခွင့်ရတဲ့နယ်ဆိုရဲခံယူချက်နဲ့အနိုင်ဆိုင်ပါတယ်။ဒါကြောင့်မို့ဒီ identity politics ကိုအခိုင်အတန့်မတက်ဘူးဆိုတော့ဥပမာဆိုရင်ဒါတွေကတော့နေသားတွေမျိုးယူရဲဆန္ဒပြနေတာပဲဆိုမျိုးအဲ့လိုဆွဆွဲနေဆိုရင်ဒီကိစ္စမျိုးကဒီ NHK မျိုးကိစ္စကလည်းပစိနေတော့မရှိဘူးဖိတ်သွားနိုင်ပါမယ
်။ဒါကတော့ဦးမင်းစင်သုံးသပ်တော့တာပါ။ချောင်းဆောင်တရာအငင်းပွားမှုတွေပြီးရက်ပိုင်းကြပြီးခဲ့တဲ့ AB လာတရက်နေ့ရွေးကောက်ပွဲမှာ NLD လွတ်တော်ကိုယ်စားလှယ်ကိုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ကမဲအရေးအတွက်8000ကျော်အသားနဲ့အနိုင်ရခဲ့ပါတယ်။မဲပေးခွင့်ရှိသူ32000ကျော်တဲကလာရောက်ပေးတဲ့4000ကျော်တဲကနေ8000အသားနဲ့နိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံရေးလေးလာသူနောက်တူဦးဖြစ်တဲ့ဦးတီဟာသွေးကတော့ NLD လွတ်တော်ကိုယ်စားလှယ်ရှုံးနိမ့်ခဲ့တာဟာချောင်းဆောင်တရာအမည်ကိစ္စငင်းပွားမှုနဲ့ပတ်သက်နေတယ်လို့သုံးသပ်ပါတယ
်။အရင်ဆုံးပြောမယ်ဆိုလို့ရှင်များသူတို့ပြောသလိုပဲဟိုကျွန်တော်တို့ကြားပြတ်ယူခောက်ပွဲဆိုတော့ဟိုအားလုံးကတော့စိတ်ဝင်စားမှုနည်းတော့အမှန်ပဲဗျ။စိတ်ဝင်စားမှုနည်းရတဲ့အချိန်မှာဟိုကိုယ်လည်းကိုယ်တိုင်နားတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်လေသူတို့ဘက်ကလည်းပေါ့ရော့ပုံရတာပေါ့နော်။အဲ့လိုအခြေအနေမျိုးမှာဒီကိစ္စကဒီတရားကိစ္စကမရှိခဲ့ဘူးဆိုတော့အပြေကတော့မဆိုးဘူးလို့ကျွန်တော်သုံးသပ်တယ်။ငကောကမှလူစိတ်ဝင်စားမှုကလည်းကြားနေတဲ့အချိန်ပေါ့နော်။ဒီကြားပြတ်ယူခောက်ပွဲကိုပေါ်နေတဲ့အချိန်မှာတရားကိစ္စဖြစ်တဲ့ကိစ္စပါဟိုပါပေါ့နော်ကျွန်တော်အကျိုးဆက်နှစ်ခုမြင်နေကြတစ်ခုကပါလဲဆိုတော့တစ်ဖက်မှာကပုံကိုရေးအားကောင်းတယ်ပေါ့နော်အားကောင်းတဲ့ဒီရှင်ပြိုင်ပွဲဖြစ်တဲ့အတွက်ကြောင့်မလို့ဟိုမဲပေါ်ရတဲ့မျက်ခြေလေးတစ်ခုရှိတယ်လို့တစ်ဖက်မှာလည်းဟလာဆက်ခိုင်းကိုလည်းမထည့်ချင်ဘူးလက်ရှိ NLD ကိုလည်းဟလာဟိုသဘောမကျတာကိုပြသခြင်းတဲ့အတွက်မထည့်ဘူးကွာငါတို့မသွားတော့ဘူးဆိုတဲ့လူကလည်းများသွားတာလည်းဖြစ်နိုင်တယ်ဆိုတော့မီတိုပေဆိုစေကမူတရားရဲ့ဒီပြောကားပေါ့နော်တရားကြောင့်တုံ့ပြန်ခြင်းနဲ့ဟလာမကြေတက်ချက်ကိုပြခြင်းနဲ့လူတွေရှိလို့မဲလာမပေးတဲ့လူတွေလည်းများတယ်ငကိုတဲမှာစိတ်မဝင်စားတဲ့ကြားထဲမှာဒီလိုထပ်ပစ်တဲ့အတွက်ကြောင့်မလို့မဲမပေးဘဲနေတဲ့လူများသွားတာလေဒီကိစ္စမှာသင်ရှားတဲ့တာရကတစ်ခုလို့ထင်တယ်ဗ
ျဒါကတော့ဥတီဟာသူရွာနိုင်ငံရေးလေးလာသူနောက်တူဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့ချောင်းဆောင်တရားကိစ္စမှာအာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ်နေတဲ့နိုင်ငံရေးအရအမျှော်မြင်ကြီးဖို့လိုတယ်လို့သုံးသပ်ပါတယ်ကြားပြတ်ရွေးကောက်ပွဲရလဟာတနှစ်သားအစိုးရအနှစ်သားလွတ်တော်နဲ့အာဏာရပါတီတို့ကိုသတိပေးလိုက်တဲ့ခေါင်းလုံးပါပဲလို့သူကပြောပါတယ
်။တကယ်တမ်းကတော့ဒီချောင်းဆောင်တရားကိုလာဘိုးကျောင်းဆန်းတရားအဖြစ်အမိပြောင်းလဲမှာကိုသဘောမတူတဲ့မကျေနပ်တဲ့ဘဲပေးပိုင်ခွင့်ရှိသူတွေဟာရွေးကောက်ပွဲမှာမဲမပေးခဲ့နေခဲ့တယ်လို့အဲ့ဒီလိုသုံးသပ်လို့ရပါတယ်။ဒါပေမဲ့သေချာတာကတော့ဘုံလူမျိုးတွေရဲ့မဲကိုရလို့ပြည်ခိုင်မျိုးပါတီကအနိုင်ရခဲ့တာမဟုတ်ပါဘူး။ တကယ်တမ်းကတော့မွန်လူမျိုးတွေနဲ့ဗမာလူမျိုးတွေ NLD ပါတီအတွက်ကိုမဲမပေးပဲနဲ့ဟောချားချနေခဲ့တဲ့အတွက်ကြောင့်ပေါ့လေ NLD ပါတီရှုံးနေခဲ့တာလို့ကျွန်တော်ကမြင်ပါတယ်အဲ့ဒီလိုမဲမပေးရတဲ့အကြောင်းရင်းအားလည်းပဲအဓိကတော့ NLD ပါတီဦးဆောင်တဲ့အစိုးရလွတ်တော်နဲ့ပါတီကိုယ်နိုင်ရဲ့ဝဲမားတဲ့ဆုံးဖက်ချက်မှားရွံ့တဲ့ဆုံးဖက်ချက်ကြောင့်လို့ကျွန်တော်ကတော့သုံးသပ်ပါ
ဒါကတော့ဒေါက်တာရံမျိုးသိန်းသုံးသပ်သွားတာပါမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒရေးရာလေးလာရေးအဖွဲ့ကဥမင်းစင်ကတော့လက်ရှိအာဏာရပါတီဖြစ်တဲ့ NLD ပါတီအနေနဲ့လူမျိုးဒေသကိုအထူးပြုတဲ့ဝိသေသနိုင်ငံရေးကိုလက်လျူရှုမထားသင့်ဘူးလို့ထောက်ပြပါတယ်
အဲ့ဒီ Identity Politics ဝိသေသနိုင်ငံရေးကိုအတိအမှတ်ပြုဖို့ကြိုးရယ်အဲ့လိုမဟုတ်ဘဲနဲ့ဟလာအရေးအတွက်တာရင်တာတယ်လို့မင်းနဲ့ပဲဖြစ်ဖြစ်အင်အားသုံးပြီးတော့ဖြစ်ဖြစ်ပေါ်စီးရဆော်ခါမယ်ဆိုရင်ခုနအဲ့လူမျိုးစွဲဒေသဆွဲပြည်ပခါတွေပို့ဆိုးသွားနိုင်တယ်ကျွန်တော်ကစီစီမော်လေးကျွန်တော်ရှင်းမတူပဲချက်သွားနေတယ်ဆိုတော့ထောက်ပြောရင်တော့ကျွန်တော်တို့ဗတ်နိုင်ငံကြီးဟလာ partisan politics အခြေအနေနဲ့ဒါဟာဖိမ့်သိမ့်မတက်လို့ရှိရင်အကွဲအတည်းများနိုင်တဲ့ identity politics ကိုပြောသွားနိုင်တယ်အဲ့ဒါကိုထိနိုင်လို့ဆိုရင်တတိုင်းပြည်လုံးပြည်နယ်တစ်ခုလုံးအကျိုးဝင်နိုင်တဲ့ပြောင်းမှန်းချက်အမြင်မျိုးနဲ့ပြန်ထိမှသာရနိုင်လို့ဆိုမှဖြစ်ပါတယ်နောက်တစ်ခုအရေးကြီးတာပြောချင်တာကတော့ပါလဲဆိုတော့ဒီကိစ္စကိုကျွန်တော်လက်ဆက်တင်လို့တော့ပြောပါဆက်လို့ပြောကြပါတယ်ဒါပေမဲ့ခက်တာကဒီလိုမျိုးလက်ဆက်တင်လို့ Federal ပြောရခါမှာရှိတဲ့လူတွေလည်းမကင်ထားတဲ့လူတွေနဲ့ပဲဒီငါးစီးလို့ဆိုတော့မျိုးဖြစ်နေပါတယ်။လည်းမကင်ထားရဲ့ဟလာငင်းငါးဆန္ဒပြတယ်နှလုံးရင်နဲ့ဆန္ဒပြပြီးသူလူဝင်ဆန္ဒတွေထုတ်ပေါ်တဲ့နိုင်ငံရေးပါတီတွေအရာဆိုပြီးဒီဒီရီဒီအင်အားစုရဲ့အခန့်ခဏကိုဆိုတော့လက်မမကင်ထားလို့အရာမပြင်းဘူးဆိုရင်အဲ့ဒါကြီးအကုန်လုံးကမူးလေးရာဖြစ်ဆက်နေပါတယ်။အဲ့တော့ကျွန်တော်မြင်လာတော့ဒီလိုမျိုးဘွန်ပီနယ်မှာဖြစ်တဲ့ဒီလိုတရားစီဆောက်လုပ်ဟာမျိုးတွေကိုကျွန်တော်ကနေဆက်တက်ပြန်လုံးလိုမျိုးငင်းငယ်လုံနေတဲ့ငင်းနာစီလုံနေတဲ့ဆက်ဆက်စဉ်းစားဖို့လို့အထီးကိုကျွန်တော်အမှန်မြင်ရှိဖို့လုပ်နေတာဖြစ်ပါတယ်
။ချောင်းဆောင်တရားအငင်းပွားမှုကိုလက်ရှိအာဏာရပါတီကကင်တွဲဖြစ်ရှင်းပုံကိုထောက်ရင်အစိုးရမှာဖက်ဒရယ်မူဝါဒနဲ့ပတ်သက်လို့တိကျခိုင်မာတဲ့ခံယူချက်အားနည်းနေတယ်လို့ဥတရာသွေးကသုံးသပ်ပါတယ
်။အဓိကဘာလို့ပြီးပေါင်းထိုးပြနေလဲဆိုတော့ဒီဖက်ဒရယ်မူဝါဒနဲ့ပတ်သက်ပြီးလက်ရှိအစိုးရကတော်တော်လေးကိုရှော့တွက်ထားတယ်။ဖက်ဒရယ်မူဝါဒနဲ့ပတ်သက်ပြီးအစိုးရမှာသူကိုယ်နိုင်ကခံယူချက်အားနည်းတယ်။တိုင်းသားတွေပေါ်မှာဖက်ဒရယ်နဲ့ပတ်သက်လို့စာနာစိတ်နည်းတယ်ဆိုတာကိုတော့ဒီချက်ကပြနေတယ်။ဒါဖြစ်လို့လဲဆိုတော့ဒီတရားနာမည်လေးတစ်ခုတော့မှကျွန်တော်ပြောလက်ရောဖို့လည်းပြောတော့မဟုတ်ဘူး။ပြည်လည်းအောင်နှိနှိုင်းနိုင်တယ်ဟလား။အဲဒါဆိုတော့ဗျာဒီဒေသခံတိုင်းသားတွေအတန်ကိုနားထောင်နေဆိုတော့အုံပြန်မှုတွေတစ်ခုတော့မလုပ်နိုင်မယ်နဲ့ဒီလိုမျိုးအနိုင်ယူတာပေါ့နော်။အင်အားသုံးပြန်အနိုင်ယူတာလို့ကျတော့တိုင်းသားတွေအားလုံးကိုစိတ်ပြတ်သွားစေတာပေါ့နော်။ဆိုတော့ဒီချောင်းဆောင်ကတော့ဒီမွန်ပြည်နယ်တစ်ခုတည်းမှာဖြစ်တယ်ဆိုပေမဲ့ဒီရိုက်ခတ်မှုကတခြားပြည်နယ်တွေပြည်နယ်တွေမှာရှိတဲ့တိုင်းရင်းသားတွေကိုရောက်တယ်။ဆိုတော့သူတို့မျက်စိရှိနေတွေ့ရတော့ကြောက်ကြောက်မလို့ဒီဗမာအများစုရှိတဲ့အဥဆောင်တွေကဒီ NLD ဆိုရတဲ့ NLD လွတ်တော်ကဒီလိုကိစ္စမျိုးတိုင်းရင်းသားတွေနဲ့ပတ်သက်တဲ့ကိစ္စမျိုးတိုင်းရင်းသားတွေနဲ့ပတ်သက်တဲ့အတန်ကိုနားမထောင်ဘူးတုံ့ပြန်တဲ့အခါမှာလည်းအတိုင်းချင်းတကယ်ကိုအားသုံးပြီးတော့တုံ့ပြန်တဲ့သဘောရှိတယ်လို့ခံစားသွားတယ်ဒီကိစ္စ။ဆိုတော့ဒါကကျွန်တော်တို့ဒီ Federal ပြည်တော်စုတည်ဆောက်မှုအတွက်ကိုယုံကြည်မှုတည်ဆောက်နေတဲ့အချိန်မှာအင်မတန်မှထိတိုက်မှုရှိပါတ
ယ်။ဒေါက်တာရံမျိုးသိန်းကတော့ Federal ပြည်တော်စုအရေးတိုင်းရင်းသားအရေးကိစ္စမှာသဘောထားကြည့်ဖို့နိုင်ငံရေးရအမျှော်မြင်ကြည့်ဖို့လိုအပ်တယ်လို့သုံးသပ်ပါတယ
်။ဒီချောင်းဆောင်တကားကိစ္စမှာအစိုးရလွတ်တော်နဲ့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့သဘောထားကြည့်ဖို့လိုအပ်တယ်။နောက်နိုင်ငံရေးရအမျှော်မြင်ကြည့်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။တကယ်တမ်းတိုင်းပြည်ရဲ့ပြည်တွင်းငြိမ်းချမ်းရေးဟောအမျိုးသားပြည်လဲစစ်မြေရေးနဲ့ယုံကြည်မှုပြည်ဆောင်ရေးအတွက်ကိုထီထီရောက်ရောက်ပေါ်ဆောင်ခြင်းနဲ့ကျို့ရင်အစိုးရရောလွတ်တော်အာဏာရ NLD ပါတီရောဟာတိုင်းရင်းသားလူမျိုးစုတွေရဲ့အရေးကိစ္စအဲ့ဒါကိုအလေးနဲ့ထားဖို့လိုအပ်တယ်လို့မြင်တယ်။တချို့ကယူဆတဲ့ဟောလေချောင်းဆောင်တရားအမိပေးတဲ့ကိစ္စဟာဟောတရားအမိပေးတဲ့စာမှန်ကိစ္စလေးပဲဆိုတော့စင်စားချက်မျိုးကိုလည်းကျွန်တော်ကတော့လက်မခံပါဘူး။နိုင်ငံရေးမှာတော့ကျွေတလဲချက်တစ်ခုပါ။နောက်ပြီးတော့အမိုက်ကဆပြီးတော့ပြတ်တက်မီးလောင်နေဆိုတဲ့ဆိုရိုးစကားကလည်းရှိတယ်။အဲ့ဒီအခါကျတော့နိုင်ငံရေးအမြင်စီယုံရေးအမြင်ရှိရှိချင်းကပ်မယ်ဆိုရင်တရားအမိပေးတဲ့ကိစ္စဟာတိုင်းရင်းသားဒေသတွေမှာမြန်မာတွေကလက်ဝကြီးအုပ်ဖို့မြန်မာတွေကမြန်မာမှုပြုဖို့ဆိုတဲ့စင်စားချက်တွေတန်လျာတွေကိုပို့ပြီးမြင်မာစေမယ်ဆိုရင်ကျွန်တော်တို့သွားနေတဲ့ငြိမ်းချမ်းရေးခရီးအမျိုးသားပြန်လည်တင်းမြဲရေးရှင်ကြည်မှုတိကျရေးခရီးဟာနှောင့်နှေးကြံ့ကြာစေနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတ
ယ်။အဲဒါကတော့ဒေါက်တာရံမျိုးသိန်းပြောတော့တာပါ။ချောင်းဆောင်တန်လွန်မြကူတရာအငင်းပွားမှုရဲ့နောက်ွယ်မှာတိုင်းရင်းသားစီးလုံးညီညွတ်ရေးနဲ့ဖက်ဒရယ်ပြောင်းစုတိဆောက်ရေးကိစ္စတွေဟာငင်းသားစွာပါဝင်ပတ်သက်နေတဲ့အကြောင်းလေးလာသူသုံးကသုံးသပ်တော့တာဖြစ်ပါတယ်ခင်ဗျ။